မင်္ဂလာပါ။ Internet Channel ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတယ်။တနေ့တာအတန်လွှင့်စီစဉ်ကနေကြိုဆိုလိုက်ပါတယ်
။ဒီကနေ့တင်ဆက်ပေးသွားမယ့်သတင်းတွေကတော့ YBS ရင်မောင်းတထောင်အတွက်ဆန်ထောက်ပံ Grab မြန်မာပေးရဆိုတဲ့သတင်း 70days.com မှာကွန်ပျူတာအိမ်သုံးလျှက်စစ်ပစ္စည်းများကိုအထူးလျှော့ဈေးများဖြင့်ရောင်းချဆိုတဲ့သတင်း Environmental Science Online တင်နန်းလျှောက်လွှာခွင့်ယူဆိုတဲ့သတင်းတို့ပဲဖြစ်ပါတယ်။ပထမဆုံးအနေနဲ့ YBS ရင်မောင်းတထောင်အတွက်ဆန်ထောက်ပံ Grab မြန်မာပေးရဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Grab မြန်မာဟာ COVID-19 ကူးစက်ရောဂါကြောင့်အခက်အခဲများနဲ့ရင်ဆိုင်နေတဲ့အချိန်အများပြည်သူတွေအတွက်ပြေးဆွဲဝန်ဆောင်မှုပေးနေတဲ့ YBS ရင်မောင်းတထောင်အတွက်မေ23ရက်နဲ့22ရက်အတွင်းဆန်ထောက်ပံများလိုက်လံပေးဝေခဲ့တယ်လို့သိရပါတယ်။ကျဲမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေအတိုင်း YBS ရင်များအနေနဲ့ပုံမှန်ခီးတဲ့အရေးအတွက်ရှော့ချပြီးတင်ဆောင်ရခြင်း၊ရုံသွားရုံပြန်မှလွဲပြီးတော့ကြံအချိန်တွေမှာ YBS ရင်အသုံးပြုတဲ့ခီးတဲ့အရေးအတွက်နည်းပါးလာတဲ့အတွက်ခီးစဉ်အခောက်အယီကျဆင်းသွားခြင်းတို့ကိုရင်ဆိုင်နေရတဲ့ YBS ရင်မောင်းတွေအနေနဲ့ရောဂါပိုးကူးစက်မှုကိုကာကွယ်ရန်အများနည်းသူအိမ်မှာမနေဘဲနဲ့၎င်းတို့ရဲ့မိသားစုစားဝတ်နေရေးနဲ့ခီးသွားပြည်သူတွေသွားလာနိုင်မှုအဆင်ပြေဖို့အတွက်ဆက်လက်တာဝန်ထမ်းဆောင်နေကြတဲ့အတွက်ကျေးဇူးတင်စာနာတော်အနေနဲ့ယခုခေတ်သို့ဆန်ထောက်ပံ့များပေးအပ်ခဲ့ခြင်းဖြစ်တယ်လို့သိရပါဗျ။မကြခင်ကပဲ Grab အနေနဲ့မိဘအကူအညီရန်ပုံငွေ USD ဒေါ်လာ4000ကိုမှတ်တည်ပြီးတော့ကျန်းမာရေးဆိုင်ရာထောက်ပံ့ကြေးတွေပြင် Grab Platform ပေါ်ကမိဘရင်မောင်းတွေနဲ့အစားအသောက်ပို့ဆောင်သူတွေအတွက်ဆန်နဲ့နှာခေါင်းစည်းတွေပါဝင်တဲ့အထောက်ပံ့ပစ္စည်းတွေကိုပေးဝေခဲ့ပြီးပါပြီ။ဒီ transportation sector တွေကိုဖွံ့ဖြိုးတိုးတက်အောင်ပံ့ပိုးကူညီဖို့ဆိုတာကျမတို့လှုပ်ဆောင်ပေးရမယ့်အရာလို့ခံယူထားတဲ့အတိုင်းဒီသွာလာဆက်သွယ်ရေးနယ်ပယ်မှာ YBS ရင်မောင်းတွေဟာ COVID-19 ရဲ့ရိုက်ခတ်မှုကိုအပြင်းထန်ဆုံးခံရတဲ့သူတွေထဲမှာအပါအဝင်ဖြစ်တာကိုကျမတို့သိပါတယ်။ဒါကြောင့်ကျမတို့ရဲ့မိဖက်အကူအညီပေးရေးအစီအစဉ်တွေထဲမှာအစိတ်ပိုင်းတစ်ခုအနေနဲ့ထည့်သွင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်လို့ Grab မြန်မာရဲ့ Country Head ဖြစ်သူကပြောကြားခဲ့ပါတယ်။ Grab မြန်မာအနေနဲ့ရင်းလှိုင်းဂိတ်မှုများမှတစ်ဆင့်လက်ရှိရင်ပြေးဆွဲလျက်ရှိနေတဲ့ရင်အီအတွက်စည်ရဲကိုကောက်ယူပြီးဆန်ထောက်ပံ့ပစ္စည်းတွေကိုဂိတ်တစ်ခုကျင်းစုမှာတွားရောက်ပေးအပ်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။ထို့ပေးဝေမှုကိုတကုံအေယာလှိုင်းတာယာကာဝင်းတွင်ရှိရင်လိုင်းများတခင်မြပန်းချံဝန်းကျင်ရှိရင်လိုင်း22 23 40 59 58 59ဂိတ်များစံပြစည်းကာကြီးဂိတ်နဲ့ပါရမီဝင်းထက်ရှိဘန်ဒူလာကာဝင်းထဲရှိရင်လိုင်း12 13 14 25 30 3855နဲ့တကုံအရှိပိုင်းတွင်ရင်လိုင်း12 24နဲ့ဂိတ်မှုများနဲ့စီစဉ်ပြုလုပ်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။ဆက်လက်ပြီး 70days.com မှာကွန်ပျူတာအိမ်သုံးလျှက်စစ်ပစ္စည်းများကိုအထူးလျှော့ဈေးနဲ့ရောင်းချပေးမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ 70days.com မှာဝယ်ယူအားပေးသူတွေအတွက်အထူးစီစဉ်အတည်အနေနဲ့ကွန်ပျူတာအိမ်သုံးလျှက်စစ်ပစ္စည်းတွေကိုအထူးလျှော့ဈေးနဲ့ရောင်းချပေးသွားမယ်လို့သိရပါတယ်။အထူးလျှော့ဈေးတွေနဲ့ရောင်းချမဲ့ပစ္စည်းတွေကတော့ကျောင်းသုံး၊ရုံသုံးအတွက်အဆင်ပြေစေမဲ့ laptop တွေ၊အင်တန်ရှင်ရမှာအထောက်အကူပြုစေမဲ့ဖုန်ဆုပ်ဆက်တွေ၊တက်တောင်တက်တာရှိတဲ့ ergonomics design, carbon fiber design နဲ့ gamer တွေနဲ့ရုံသမားတွေအဆင်ပြေစေမဲ့ထိုင်ကုန်တွေကို short sale တွေ discount တွေနဲ့ရောင်းချပေးသွားမယ်လို့သိရပါတယ်။ laptop promotion အနေနဲ့ Jumper EasyBook laptop နဲ့နာမည်ကျော်လူကြိုက်များတဲ့ Dell notebook တွေကိုဝယ်ယူမယ်ဆိုမယ်ဆိုရင်မေလကုန်ထိ $10 cash back အနေနဲ့ပြန်လည်ရရှိမှာဖြစ်ပါတယ်။ brand တွေကိုလည်းတစ်နှစ်အမကန်မဟုတ်ဘဲနဲ့အမကန်3နှစ်ထိပေးထားပါတယ်။အိမ်သုံးလက်စစ်ပစ္စည်းတွေမှာတော့ရှင်မတွေအတွက်အသုံးဝင်မဲ့ wireless value calendar ကိုရခင်စီ235000ကျပ်ကနေပြီးတော့အထူးလျှော့စီ38500ကျပ်20ရာခိုင်နှုန်း discount နဲ့ရောင်းချပေးသွားမှာဖြစ်ပါတယ်။ mini hubber suzuka robotics vacuum cleaner ကိုရခင်စီ45000ကျပ်ကနေအထူးလျှော့စီ33500ကျပ်25ရာခိုင်နှုန်း discount နဲ့ရောင်းချပေးသွားမှာဖြစ်ပါတယ်။ဂိမ်းမာတွေအတွက်ရောရုံသမားတွေအတွက်ပါတင့်တော်တဲ့ Argonis design carbon fiber design ဖြစ်တဲ့ EPOL gaming chairing EPOL gaming chairing gaming chair တွေကိုရခင်စိမ်းနှုန်း635000ကျပ်မှအထူးလျှော့စီ633000ကျပ်နဲ့ရောင်းချပေးသွားမှာဖြစ်ပါတယ်။ promotion တွေ discount တွေအပြင် 70 new digital subscription တစ်လကိုလက်ဆောင်အဖြစ်ထပ်ပေးသွားမှာဖြစ်တယ်လို့မှာယူမဲ့ပစ္စည်းတွေကိုလည်း delivery ကလုံးဝမယူဘဲနဲ့ဝန်ဆောင်မှုအခမဲ့နဲ့ပို့ဆောင်ပေးသွားမှာဖြစ်တယ်လို့သိရပါတယ်။ရန်ကုန်မှာဝယ်ယူသူတွေအနေနဲ့ cash on delivery အိမ်ရောက်မှဝေချေနိုင်ပြီးတော့ laptop မှာယူသူတွေအနေနဲ့ကတော့ငွေကြိုတင်လွှဲပေးရမယ်လို့သိရပါတယ်။နေမှာဝယ်ယူသူတွေကိုတော့ကာဂိတ်တို့မဟုတ်စားတဲ့ကနေပေးပို့သွားမှာဖြစ်တယ်လို့သိရပါတယ်။နောက်ဆုံးအနေနဲ့ environmental science online သင်တန်းလျှောက်လွှာခွင့်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဆက်ဆက်ဘာသာရပ်တွေကိုဘူတုတ္တရှာမိလို့သူတွေအနေနဲ့ environmental science online သင်တန်းလျှောက်လွှာတွေခေါ်ယူနေတယ်လို့သိရပါတယ်။သင်တန်းကာလကဇွန်2ရက်ကနေ August 2ရက်အထိဖြစ်ပြီးတော့သင်တန်းကိုဘွဲရသို့မဟုတ်တက္ကသိုလ်ဝင်အောင်မြင်ပြီးသူတွေတက်ရောက်နိုင်ပါတယ်။ email ကနေတဆင့်သင်ခန်းစာတွေကိုပေးပို့သွားမှာဖြစ်ပါတယ်။ online email system ဖြစ်တဲ့အတွက်မိမိအဆင်ပြေတဲ့အချိန်မှာဝင်ရောက်လေ့လာနိုင်ပါတယ်။သင်တန်းသားတွေအနေနဲ့ internet ရှိတဲ့မိသည့်နေရာမှာမဆိုချိတ်ဆက်အသုံးပြုပြီးတော့သင်ခန်းစာတွေကိုဖတ်ရှုခြင်း download ပြုလုပ်ပြီးလေ့လာခြင်းတွေကိုပြုလုပ်နိုင်မှာဖြစ်ပါတယ်။သင်တန်းချင်း 2,000 ချက်ဖြစ်ပြီးတော့ tiny.cc/esoc မှာစာရင်းပေးသွင်းတက်ရောက်နိုင်ပါတယ်။ Business ကိုလေ့လာပြီးသူတွေနဲ့လည်း intermediate course တွေကိုထပ်မံလေ့လာသင်ယူနိုင်ပါတယ
်။အခုတင်ဆက်ပေးလိုက်တဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းကနည်းပညာသတင်းတွေကို internet channel ကနေတင်ဆက်ပေးသွားတာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်နေတဲ့ကာလမှာပြည်ထက်တဲ့အနေနဲ့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအတိုင်းလိုင်းနာဆောင်ရွက်သွားဖို့တိုက်တွန်းလိုက်ပါရခင်ဗျာ။ကျွန်တော်ကတော့အောင်သက်ကိုပါ